မျက်စိမချသတင်းထောက်များအဖွဲ့က2014ခုနှစ်အတွက်ကမ္ဘာနိုင်ငံပေါင်း180ရဲ့စာနယ်ဇင်းလွတ်လပ်ခွင့်အဆင့်တက်မှတ်ချက်ညွှန်းကိန်းမှာမြန်မာနိုင်ငံဟာစာနယ်ဇင်းလွတ်လပ်ခွင့်မှာတိုးတက်မှုတွေရှိလာတယ်လို့အစိုးရခန်းစားမှပါရှိတဲ့ညွှန်းကိန်းတွေအရသိရပါတယ်။မြန်မာနိုင်ငံဟာပြီးခဲ့တဲ့နှစ်ကအဆင့်151နေရာမှာရပ်တည်ခဲ့တာဖြစ်ပြီးဒီနှစ်2014မှာအဆင့်145အထိရောက်ရှိခဲ့တာပါ။အဲ့ဒီလိုမြန်မာနိုင်ငံသတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတိုးတက်မှုရှိလာတာဟာစာပေစီစီရေးမရှိတော့တာရဲ့ပုတ်ကလေးကပိုင်းနေ့စဉ်ထုတ်သတင်းစာတွေထုတ်ဝေခွင့်ပြုခဲ့တာကြောင့်ဖြစ်တယ်လို့စာရေးဆရာကိုဇော်သက်ထွေးကပြောပါတယ်
2012ခုနှစ်မှာစာပေစီစီအဖွဲ့ကိုနံပါတ်1ဖြတ်သိမ်းပြီးတော့လွတ်လွတ်လပ်လပ်ရေးသားခွင့်ပြုလိုက်တဲ့နံပါတ်1ချက်နှစ်ချက်က2013ဧပြီလလောက်ကစပြီးတော့ပုဂ္ဂလိကသတင်းစာတွေကိုထုတ်ဝေပြုလိုက်တာချက်ရှိတယ်။တိုင်းပြည်မှာထုတ်ဝေနေတဲ့ဒီသတင်းစာတွေ၊ channel တွေ၊လာတင်ထုတ်မဲ့ကိစ္စတွေမှာသိုးအောင်တော့လည်းကောင်း၊ထွတ်တော်တော့လည်းကောင်းတိုင်းပြည်ရဲ့နိုင်ငံရေးရာကိစ္စတွေမှာအဓိကဆောင်ရွက်နေတဲ့နိုင်ငံရေးဖွဲ့စည်းတွေ၊လူမျိုးရေးဖွဲ့စည်းတွေနောက်အဲ့အရာတွေကိုလွတ်လွတ်လပ်ဖော်ပြခွင့်ရတယ်
မြန်မာနိုင်ငံဟာစာနယ်ဇင်းလွတ်လပ်ခွင့်အဆင့်တက်လာပေမဲ့လည်းလွတ်တော်မှာတင်သွင်းထားတဲ့ပုံနေချင်းနဲ့ထုတ်ဝေခြင်းဆိုင်ရာဥပဒေမူကြမ်းမှာသတင်းမီဒီယာလွတ်လပ်ခွင့်ကိုကန့်သတ်ထားတဲ့ပြဋ္ဌာန်းချက်တွေပါရှိနေသေးတာကိုစိုးရိမ်ကြောင်းလည်းအစိုးရခန်းစားမှပါရှိပါတယ်။အဲ့ဒီဥပဒေကြမ်းမှာပါရှိတဲ့အချို့ချက်တွေဟာတိတိကျကျပြောဆိုထားတာမရှိတာကြောင့်အဲ့ဒီဥပဒေမူကြမ်းကိုသာပြဋ္ဌာန်းလိုက်မယ်ဆိုရင်2011ခုနှစ်ခရဲကနိုင်ငံတော်သမ္မတဦးသိန်းစိန်အစိုးရကြိုးပမ်းခဲ့တဲ့သတင်းမီဒီယာလွတ်လပ်ခွင့်ကိုထိခိုက်မှာစိုးရိမ်ကြောင်းနယ်စည်းမခြားသတင်းတော်များအဖွဲ့ရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။ပြန်ကြားရေးဝန်ကြီးဌာနကလွှတ်တော်မှာတင်သွင်းထားတဲ့ပုံနေချင်းနဲ့ထုတ်ဝေခြင်းဆိုင်ရာဥပဒေမူကြမ်းအပြင်မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကလည်းမီဒီယာဥပဒေကြမ်းကိုအမျိုးသားလွှတ်တော်မှာတင်သွင်းထားပါတယ်။အဲ့ဒီစာနယ်ဇင်းကောင်စီယာယီရဲ့မီဒီယာဥပဒေကြမ်းကိုအမျိုးသားလွှတ်တော်ကိုယ်စားလှယ်အများစုကထောက်ခံခဲ့ပေမဲ့အဲ့ဒီဥပဒေကြမ်းနဲ့ပတ်သက်ပြီးပြည်သူ့လွှတ်တော်ကိုယ်စားလှယ်အများစုပါတဲ့ပြည်အောင်စုလွှတ်တော်ရဲ့အဆုံးဖြတ်ကိုရယူမှာဖြစ်ပါတယ်။အဲ့ဒီစာနယ်ဇင်းကောင်စီယာယီရဲ့ဥပဒေကြမ်းအတီးဖြစ်ဖို့တော့တိတ်မမျှော်လင့်ထားဘူးလို့စာရေးဆရာဦးကိုကူက RFA ကိုအခုလိုပြောပါတယ်
။စာနယ်ဇင်းကောင်စီကတော့နောက်ဆုံးမှာကျွန်တော်တို့ကဥပဒေပြုကျွန်တော်တို့အဖွဲ့အစည်းပြည့်တဲ့လွှတ်တော်ရဲ့ကျွန်တော်တို့သဘောပဲကျွန်တော်တို့ဒါခံယူပါမယ်ဆိုတဲ့အနေထားဖြစ်သွားတယ်။အဲ့တော့ကျွန်တော်တို့လွတ်တော်ရဲ့သဘောထားခံယူမယ်ဆိုရင်တော့လွတ်တော်ကတော့ပြည်တော်စုလွတ်တော်ကဥပဒေပြုရမှာပေါ့။အဲ့တော့ပြည်တော်စုလွတ်တော်မှာလက်ရှိအနေထားပြောမယ်ဆိုရင်အမျိုးသားလွတ်တော်နဲ့ပြည်သူလွတ်တော်နဲ့ပေါင်းထားတော့ပြည်သူလွတ်တော်ကိုယ်စားလှယ်များရဲ့အရေးအတွက်ကတော့ပိုများတယ်ဗျ။အဲ့တော့ကျွန်တော်ကတော့ဟိုစိတ်ထဲမှာတော့ပေါ့နော်အမျိုးသားလွတ်တော်ကကျွန်တော်တို့နဲ့အတူတူပဲဖြစ်နေတယ်ကစားကျွန်တော်တို့နဲ့သဘောထားချင်းတော်တော်ကြီးညီဆက်ပေမဲ့ပြည်တော်စုလွတ်တော်ရောက်လို့မဲခွဲမယ်ဆိုရင်တော့အများစုကပြည်သူလွတ်တော်ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့လူချင်းတဲ့ဟာတွေတိုင်းတာတွေတော့ကျွန်တော်ထင်တယ်ရားလိမ့်မယ်လို့ကျွန်တော်သိမကြော်လင့်ဘူး
။ပြန်ကြားရေးဝန်ကြီးဌာနကတင်သွင်းခဲ့တဲ့ပုံနေချင်းနဲ့ထုတ်ဝေခြင်းဆိုင်ရာဥပဒေမူကြမ်းဟာနယ်စည်းမခြားသတင်းတော်များအဖွဲ့ပြောသလိုပဲတကယ်အတီးဖြစ်သွားရင်စာနယ်ဇင်းသမားတွေရဲ့လွတ်လပ်စွာရေးသားထုတ်ဖော်ခွင့်ကိုထိခိုက်နိုင်တယ်လို့စာရေးဆရာကိုစောသက်ထွေးကလည်းယူဆပါဗျာ။
ဒီရန်အစိုးရကပြောတာတော့ဒါပုံနှိပ်အုပ်တွေကပုံနှိပ်သူတွေကိုသာဖြတ်တန်းထားတဲ့ဥပဒေဖြစ်ပြီးရေးသားတဲ့လူတွေမဆိုင်မှုလို့ပြောပေမဲ့ဒီပုံနှိပ်တဲ့လူတွေပုံနှိပ်ပြီးမှရေးသားတဲ့လူတွေပြည်သူတွေဖတ်ခွင့်ရှိမှာလေအဲ့တော့တွယ်ဝိုက်ပြီးတော့ဇာရေးတဲ့လူတွေသတင်းသမားတွေကိုတွယ်ဝိုက်ပြီးထိန်းချုပ်တယ်လို့ဖြစ်တဲ့အခါကျတော့ဒါကတော့ freedom of expression ကိုထိခိုက်တယ်လို့ယူဆနိုင်ပေါ်ရရှိတာပေါ့
မြန်မာနိုင်ငံရဲ့2014ခုနှစ်နောက်ပိုင်းကာလတွေဟာ2015ရွေးကောက်ပွဲနီးလာပြီးဖြစ်တဲ့အတွက်ယခုထက်စာနယ်ဇင်းလွတ်လပ်ခွင့်ပုံမိုရနိုင်မှာမဟုတ်တယ်လို့ကြောသွားလာစရာလည်းမရှိဘူးလို့စာရေးဆရာဦးကိုကကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ဒါကကသက်တာတို့ဘာလို့ဖြစ်လာရင်အတန်တွေဘာတွေအတန်တွေထွက်လာရင်သူတို့အတွက်ကထောက်ခံမှုလူလူထောက်ခံမှုတို့မီဒီယာရဲ့ထောက်ခံမှုတွေကြာဆင်းသွားမှာကိုသူတို့စိုးရိမ်လိမ့်မယ်။အဲဒီကြောင့်ကျွန်တော်တို့ကဒီရွေးကောက်ပွဲကလည်းနီးလာတဲ့ကြောင့်စာရေးဆရာတို့သူတို့ထပ်မံကန့်သက်အရန်ကန့်သက်ကြတော့မရှိဘူး။သူတို့ကဘာကိုကြိုးစားလဲဆိုတော့ဥပဒေရကန့်သက်ဖို့ကြိုးစားတာပေါ့နော်။ဒီဥပဒေတွေမကော့စီဆွဲပြီးတော့ကန့်သက်နိုင်ဖို့ကြိုးစားနေတယ်။အဲ့ဒါမှာသဘောထားတွေကွဲနေတာပဲ။အဲ့တော့ကျွန်တော်ကတော့နောက်ပြန်ဆုံးမမြင်ဘူး။ကျင်းရတိုးတက်မှုကောင်းကောင်းမရှိမနဲ့ဟိုတက်သွားမှာပဲဖြစ်မှာပဲစိတ်ပူ
2014ခုနှစ်အတွက်နယ်စည်းမခြားသတင်းတော်များအဖွဲ့ရဲ့ညွှန်းကိန်းတွေအရဖင်လန်၊နယ်သာလန်နဲ့နော်ဝေးနိုင်ငံတွေကစာနယ်ဇင်းလွတ်လပ်ခွင့်အကောင်းဆုံးနိုင်ငံတွေဖြစ်ပြီးနောက်ကိုရီးယားတာမန်နစ်စတန်နဲ့ဆီးရီးယားနိုင်ငံတွေကတော့စာနယ်ဇင်းလွတ်လပ်ခွင့်အဆိုးဆုံးနိုင်ငံတွေဖြစ်ပါတယ်ခင်ဗျာ